မဲလ်မီမီဒီနေ့ကိုလူမော်နိုင်လို့ရဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ပခုတ်ကူတရားရုံးကဘယ်လိုများနောက်ဆုံးဆုံးဖြတ်ချက်ချလိုက်ပါလဲမသိခင်ဗျ
ဒီနေ့ပခုတ်ခရိုင်တရားရုံးကနောက်ဆုံးအပြစ်သက်အမိန့်အနေနဲ့သူတို့အလုပ်ချက်နဲ့ထောင်ဒဏ်10နှစ်ချလိုက်ပါတယ် CEO ကိုတင်ဆန်းကိုလည်း10နှစ်ကိုပိုင်သက်ကျော်ဟိုရစာဦးကိုစီသူစိုးကိုလူမော်နိုင်အားလုံး900လောက်10နှစ်စီချလိုက်တာပါ
ကိုလူမော်နိုင်ပါဝင်ပေါ့နော်ယူနတီသတင်းဂျာနယ်ကဖန်ဆီးခံထားရတဲ့ဒီသတင်းတော့တွေကိုပခုတ်ကူတရားရုံးက10နှစ်စီထောင်နဲ့ချလိုက်တဲ့အပေါ်ရောမဲလွန်နေမြင်ဗာမြန်ပြောရှင်သေးတယ်မသိခင်ဗျ
ဒါမတရားဘူးလို့ကျမတို့မြင်တယ်မီဒီယာသမားတွေကို10နှစ်လို့ချလိုက်တဲ့အမိန်ကြီးဟာအာကျမတို့မီဒီယာသမားတွေကိုစော်ကားတယ်ဖိနှိပ်တယ်အနိုင်ကျင့်တယ်ကျမအဲ့လိုမြင်တယ်ဘာကြောင့်လဲဆိုတော့ကျမတို့ဒါကအမှုကမမြောက်ပါဘူးဘာကြောင့်လဲဆိုတော့တရားလူပြသက်တွေ29ရောက်ရတရားခံပြသက်တွေ9ရောက်ရထွက်ဆိုချက်တွေမှာတရားလူကြီးရတစ်လျှောက်လုံးကြားလာနာခဲ့တာထင်ရှားပါတယ
်မဲလွန်နေမြင်ဘက်ကဗာဒီမြန်ဆက်လက်ပြီးတော့ဆောင်ရွက်ဖို့ရှိသေးလဲမသိခင်ဗျအ
ဲ့တော့မနေ့ကနေစပြီးတော့ جماعه တိုင်းတရားရုံးချုပ်ထိယူခံတက်ပါမယ် جماعه အမျိုးသားရယ်ကိုပိုင်သက်ကျော်ရယ်နောက်ကိုသက်ရစာဦးရယ်ကိုစီသူစိုးရယ်လေးယောက်အတွက်က جماعه ဒီရှင်းနေနဲ့အတူတူတိုင်းပြီးတော့မှတိုင်းတရားရုံးချုပ်ထိယူခံတက်သွားပါမယ
်ရုံးထုတ်လာတော့ဒီကိုလူမော်နိုင်နဲ့ရောမဲလူရီမြန်ဒီနေ့တွေ့ပြသေးလားမသိခင်ဗျကိုလူမော်နိုင်ရောမဲလူရီမြန်ကိုဗာဒီမြန်မှားတာမျိုးရှိလဲမသိခင်ဗျ
ဟုတ်ကဲ့သူကပြောပါတယ်ဒါကမီဒီယာသမားတွေဒီလိုလုပ်တာမီဒီယာသမားတွေလက်ကိုရိုက်ချိုးတယ်အနိုင်ကျင့်တယ်ပေါ့သူတို့အနိုင်ကျင့်ခံရတယ်နောက်တစ်ခုကဒီပုံမှန်အနေနဲ့ချမယ်ဆိုလို့ရှိရင်အမြင့်ဆုံးက14နှစ်အနည်းဆုံးက3နှစ်ချခွင့်ရှိပါတယ်ပြစ်မှုမမြောက်ဖက်နဲ့အမှုအစဉ်ပြီးတော့ချတဲ့အပေါ်မှာသူကဒီ10နှစ်ချတဲ့ပုံမှန်လည်းသူတို့အံ့ဩတယ်နောက်တစ်ခုဒီနိုင်ငံခြားမီဒီယာတွေမှာတောင်းမပဲ10နှစ်ချပေမဲ့သူတို့အခုဆိုရင်ပြန်လှုပ်ဖို့အတွက်စီစဉ်နေကြပြီပေါ့လေဒီမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကိုသူတို့အနေနဲ့မယုံကြည်သေးဘူးပေါ့လို့ပြောပါတယ်
ကိုလူမော်နိုင်ပါဝင်ပါတော့ဒီ Unity Channel နဲ့ပတ်သက်ပြီးတော့ဖန်ဆီးခံရတဲ့လူတွေရောထောင်ထဲမှာဘယ်လိုအခြေအနေမျိုးရှိတယ်မသိခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ဗာပြောသေးတယ်မသိခင်ဗျ
ကိုပိုင်တဲ့ကြော်နဲ့လေးဖြတ်ချင်တယ်လို့လို့ဖြစ်နေတယ်ဘာကြောင့်လဲဆိုတော့ဒီသူကရန်ကုန်ကနေလာတဲ့အခါကျရာသီဥတုမတူဒီအညာဒေသဖြစ်တဲ့အတွက်အပူရှင်းရတအားပြင်းတယ်လေပြင်းတဲ့အခါကျသူတို့ကမနေနိုင်ဘူးဟိုပစိုးကိုရေးစုပ်ပြီးမှ6ပတ်တာမျိုးအဲ့လိုမျိုးလုပ်တဲ့အခါကျတော့အုံနဲ့နဲ့လေးဖြတ်ချင်တယ်လို့လို့ဖြစ်နေတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့သူစေးယုံမှာဒီ SCD ရဲ့လိုက်ပြောပို့ပြီးကုတဲ့အတွက်နဲ့တော့တက်တာလာတယ်ပေါ့လေကျန်တဲ့သူတွေကတော့ကျမရဲ့အခြေအနေကမဆိုးပါဘူးကောင်းပါတယ
်တခြားရောဒီအမှုကိစ္စနဲ့ပတ်သက်ပြီးတော့မလွင်မြင်ဗာမြန်ပြောရှင်သေးတယ်မသိခင်ဗျ
ကျမပြောချင်တာကဒါမတရားဘူးပေါ့လေဒီအမှုမမြောက်ဖက်နဲ့အမှုဆင်ပြီးချတာကြီးကတော့ကျမတို့လူလူချင်းနဲ့စာနာမှုမရှိဘူးတရားစီရင်ရေးကလည်းမလွတ်လပ်ဘူးအောက်ချိုရေးမန်တိုင်းနဲ့ပေါင်းပြီးမှစီရင်နေတယ်ဆိုတာထင်ရှားတယ်ဆိုတာပဲကျမပြောချင်တယ်
မဲလွင်မြေ RFN ကြီးအများကြီးကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်